မမောဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကျွန်မယုံကြည်တဲ့အရာကတော့ပညာရေးပဲဖြစ်ပါတယ်။ဒီကမ္ဘာလောကမှာကျွန်မတို့ယုံကြည်မျက်နှာတံပိုးထားတဲ့အရာတွေအများကြီးရှိပါတယ်။ဥပမာပြောရရင်ရွှေငွေ၊ဥစ္စာ၊မိတ်ဆွေ၊ခင်မွန်းကောင်းတဲ့မိသားစုတွေပဲဖြစ်ပါတယ်။လူသားတွေရဲ့ဇလိစီရိုက်ကွဲပြားသလိုမိမိတံပိုးထားတဲ့အရာတွေဟာလည်းအင်မတန်မှကွဲပြားပါတယ်။ဒီအရာတွေအလုံးဟာလည်းမတည်မြဲပါဘူး။တနေ့မှပျောက်ပြယ်သွားမှာပါ။ဒါပေမဲ့နောင်လာနောက်သားတွေကိုပေးနိုင်တဲ့အကောင်းဆုံးသောအမွေလက်ဆောင်ကတော့ပညာအမွေပါပညာသာဖြစ်ချင်းဆိုတာဂုံပကာသနာတစ်ခုအတွက်ပဲမဟုတ်ပါဘူးပညာဟာလူသားတစ်ယောက်ကိုရင့်ကျက်စေပါတယ်ကောင်းမွန်မှန်ကန်တဲ့ဆုံးဖြတ်ရွေးချယ်မှုတွေကိုပြုလုပ်နိုင်စေပါတယ်ဒါရင်မကသေးပါဘူးအသက်ကြီးလာပြီးတနေ့ဘဝတက်တာကိုပြန်လဲသုံးသပ်တဲ့အခါနောင်တရတဲ့နေ့ရက်တွေညည်ရကြရတဲ့နေ့ရက်တွေနေပါမှာတေချာပေါက်ပါကျမရဲ့အတွေ့အကြုံတစ်ခုကိုဒီနေ့နားဆင်နေတဲ့ပရိသတ်တွေနဲ့ဝေမျှချင်ပါတယ်ကျမအမေရိကကိုကြောင်းတက်ဖို့2009ခုနှစ်မှာရောက်ရှိခဲ့ပါတယ်။ကျမရဲ့မိဘတွေငငယ်တုန်းကသင်ကြားပေးခဲ့တဲ့အတိုင်းကျမပညာကိုအင်တာမမြင်လို့ပါတယ်။အမေရိကမလာခင်အမေရိကန်စင်တာမှာအင်္ဂလိပ်စာတွေကိုတက်နေလောက်တင်ယူပြီးဒီမှာကြောင်းတက်နိုင်ဖို့ပြင်ဆင်ခဲ့ပါတယ်။ဒီနိုင်ငံမှာကြီးခဲ့တာမဟုတ်တဲ့အတွက်ကြောင့်အမတ်မချင်ပဲကြောင်းတက်စင်မှာအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကပညာရေးနဲ့မာဘီပညာရေးဟာအင်တာမကွာခြားပါတယ်။မမဘီမှာကြောင်းတက်တုန်းကစာရီကိုအလွတ်ကျက်ပြီးဆံပွဲမှာမမီးလောက်ချရည်ပြီးဖြေရပါတယ်။အမေရိကကကြောင်းမှာဆိုလို့ရှိရင်အလွတ်ကျက်ရုံနဲ့ဆံပွဲမအောင်နိုင်ပါဘူး။စာရီကိုတေချာပေါက်နားလည်မှဆံပွဲပြီးဆိုအောင်မြင်နိုင်မှာဖြစ်ပါတယ်။ကျွန်မဒီမှာကြောင်းစားတက်တုန်းကဆရာဆရာမတွေပြောတာမြန်လွန်းလို့နားလည်အောင်အရင်စူးစမ်းရပါတယ်။တကယ်ချင်းတွေအပြင်မှာပျော်ပါနေချိန်မှာကျွန်မကအချင်းဖို့ယူပြီးစာရီကိုလေ့လာပါတယ်။အမေရိကကိုရောက်စဆိုတော့ဒီကယဉ်ကျေးမှုတွေကိုနားလည်အောင်လဲစူးစမ်းလိုက်နိုင်ရပါတယ်။တချိန်တည်းမှာပဲအင်ကိုလည်းအလွန်သတိရပါတယ်။အဲ့ဒီလိုနဲ့2008ခုနှစ်နှစ်ဆန်းပိုင်းမှာကျွန်မကြောင်းထွက်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာကျွန်မတနပြုအကူအညီနဲ့တနစ်ကျော်အလုပ်လုပ်ကင်ခဲ့ပါတယ်။ဒီမှာကိုချရော့ဘော်ကိုရည်ကြည်နိုင်ဖို့အင်တာမစူးစမ်းရပါတယ်။ကျောင်းတက်စီတွေကလည်းအလွန်ဈေးကြီးပါတယ်။နောက်ထပ်တနစ်ကျော်ကြာမှာကျွန်မအမေရိကစစ်တပ်ထဲဝင်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။ခုဆိုရင်စုစုပေါင်း9နီးပါးရှိပါပြီ2016ခုနှစ်လယ်လောက်မှာကျွန်မအစိုးရစိုက်ပင်နဲ့ဂျူနာပြူကျောင်းကိုပြန်လည်တက်ရောက်နိုင်ခဲ့ပါတယ်အခုကျောင်းပြီးဖို့လမ်းတစ်ဝက်ကိုရောက်နေပါပြီကျွန်မဘယ်နေရာရောက်ရောက်ကျောင်းတက်ခြင်းနဲ့စိတ်ကျောင်းပြီးခြင်းနဲ့စိတ်ပညာသက်ဖြစ်ခြင်းနဲ့စိတ်ဘယ်တော့မှပျောက်ကွယ်မသွားပါဘူးစိတ်လည်းမလျှော့ခဲ့ပါဘူးအကြောင်းအမျိုးမျိုးကြောင့်အခက်အခဲအမျိုးမျိုးတွေကြုံတွေ့ခဲ့ရပေမဲ့ဘယ်တော့မှစိတ်မလျှော့ခဲ့ပါဘူးပညာသက်ဖြစ်ရင်မိသားစုကိုကူညီနိုင်မယ်။ကိုယ့်ရဲ့မိတ်ဆွေအတိုင်းအဝိုင်းဘီရုအကျိုးတွေကိုမြောက်များစွာထမ်းဆောင်နိုင်မယ်ဆိုတာကျွန်မလုံးဝယုံကြည်ပြီးသားပါ။ဒီနေ့နားဆင်နေတဲ့မိဘတွေကိုအားပေးချင်ပါတယ်။တာသမီတွေကိုပညာသက်ကြီးတွေဖြစ်အောင်စိတ်မလျှော့ပဲလေ့ကျင့်ပြောထောင်ပေးပါ။လူငယ်တွေကိုလည်းအားပေးချင်ပါတယ်။ပြည်ရင်းပြည်ပဘယ်နေရာမှာနေနေဘယ်နေရာမှာရောက်ရောက်မိမိစိတ်ဝင်စားတဲ့ပညာတစ်ခုကိုရအောင်သင်ယူပါ။အဲ့ဒီပညာကိုကျွမ်းကျင်အောင်လေ့လာပါ။စိတ်ဓာတ်မကျပါနဲ့။ဒီနေ့မှာစူးစမ်းရုံးကန်ရကျွတ်နတ်မှာပါဒီနေ့မှာမိဘမိတ်ဆွေညီကိုမောင်နှမတွေဂုံယူနိုင်တဲ့သူတယောက်ဖြစ်လာမှာပါလို့တိုက်တွန်းချင်ပါတယ်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်